ထိုင်းနိုင်ငံအတွင်းကိုတရားဝင်ဝင်ရောက်လာတဲ့မြန်မာအလုသမားတွေရဲ့ပြဿနာတွေကိုရောပါစေအောင်မြန်မာအလုသမားဝန်ကြီးဌာနကစတင်ပြီးတော့လှုပ်ဆောင်နေပြီလို့ပြောဆိုလိုက်ပါတယ်အကြောင်းစုံကိုမတ်အေးမှာကသတင်းပေးပို့ထားပါတယ်နားဆင်ပါခင်ဗျာ
ထိုင်းနိုင်ငံကိုတရားဝင်နှစ်နိုင်ငံသဘောတူညီမှု MOU နဲ့လာတဲ့မြန်မာလူသမားတွေကိုမကြခင်မှာဈေးနှုန်းသက်သာစွာနဲ့ထိုင်းနိုင်ငံကစက်ရုံ9ခုလောက်နဲ့စတင်ပြီးသဘောတူစာချုပ်လက်မှတ်ရေးထိုးမှုတွေကိုလှုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီးလူသမားညွှန်ကြားမှုဦးစီးဌာနရဲ့အမြဲတမ်းအတွင်းဝင်လည်းဖြစ်ညွှန်ကြားရေးမှုချုပ်လည်းဖြစ်တဲ့ဦးမျိုးအောင်ကအခုလိုပြောပြပါတယ
်ဒီ MOU မှာအလုပ်သမားတွေကိုဈေးလျှော့ဖို့အတွက်ပေါ့နော်ကျွန်တော်ဈေးလျှော့ပြီးတော့မှချုပ်ဆိုတဲ့ဟိုလုပ်ငန်းစဉ်တွေတခုကိုကျွန်တော်တာဟိုလုပ်နေတာပေါ့နော်လုပ်နေတာဆိုဒီစနေနေ့မှာတော့ကျွန်တော်တို့ announcement လေးလုပ်ပေးမယ်ဆန္ဒလေးနဲ့စာချုပ်ချုပ်ပြမယ်စေုံ9ရုံတော့ပါမယ်တင်တယ်အဲအဲ့ဒါမျိုးလေးတွေနဲ့စပြီးတော့သူကရေးဒါပထမဆုံးစမယ်လေအဲ့တော့အရင်တော့ကျွန်တော်တို့ကသတိင်းခွင့်ဆိုပြီးတော့ agency တောင်းတဲ့ဟာကသတိင်းခွင့်ပေါ့ဘူးအခုဒီဥစ္စာသူတို့ကောက်တာ6000ခွဲလားမသိပေါ့နော်အဲ့ဒါရဲ့နောက်ဟိုဘက်မှာကျွန်တော်တို့အရင်ကုန်နေတဲ့ဘတ်1000ဆိုတဲ့ကိစ္စမှာဘတ်2900ကျော်ပဲကုန်မဲ့ကိစ္စရတာဒီကဒီဒီလှုပ်ရှင်တွေကဒီလိုလှုပ်သွားမယ်ဆိုတဲ့အနေနဲ့ကျွန်တော်တို့ကဒီမှာဒါဟိုအရင်ညှိနှိုင်းမှုတွေကလည်းတစ်စစ်ပေါ့နော်ဒါမျိုးလေးတိုးတက်လာတာကိုကျွန်တော်တို့အဲ့ဒါလေးကိုဒီလာမဲ့စနေနေ့မှာတော့စာချုပ်ချုပ်ပွဲလေးလုပ်ပြဖို့ရှိတာပေါ့
အရင်တုန်းကတော့မြန်မာပြည်ဘက်ကကုမ္ပဏီတွေကိုအ ਨੇ ဆုံးကြက်ငွေ3000ခွဲကနေ3000ထိပေးခဲ့ရတယ်လို့ထိုင်းနိုင်ငံဘက်ကလည်းထိုင်းဘက်ငွေ1000ကနေ1000ခွဲထိပေးရတဲ့အလုပ်သမားတွေလည်းရှိခဲ့ကြပါတယ်ဒီအတွက်နိုင်ငံကုလက်မှတ်ဖိုးတွေအကျွေးမကျေလို့ဆိုပြီးနိုင်ငံကုလက်မှတ်တွေကိုသိမ်းဆည်းထားတာတွေအလုပ်တွေကိုကြုံရပို့ခဲ့တာတွေလည်းဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လထဲမှာတော့အလုပ်ရှင်မတူလို့ဖမ်းဆီးခံရတာလုပ်ငန်းခွင်မတူလို့အရေးယူခံရတာလုပ်အားကမရဘဲအလုပ်ခိုင်းစေခံရတာတွေစာချုပ်ပါအခွင့်အရေးအတိုင်းအပြည့်အဝမရတာတွေကြောင့်အခက်အခဲတွေဖြစ်ပွားခဲ့ရပါတယ်ဒီအတွက်ထိုင်းနိုင်ငံမှာရှိတဲ့အလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့နှစ်ဖွဲ့ကအလုပ်သမားတွေရဲ့နှင်နာမှုတွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲသွားလို့ရကနေအလုပ်သမားတင်ပို့နေတဲ့ကုမ္ပဏီတွေနဲ့တင်းမာမှုတွေဖြစ်ပြီးတရားစွဲဆိုတဲ့အထိဖြစ်သွားခဲ့ရပါတယ် MOU ဆိုတာဟာဒီလိုဖြစ်လို့မရတဲ့အကြောင်းဦးမျိုးအောင်ကတော့အခုလိုပြောသွားပါတယ
် MOU ဆိုတာအဲ့လိုလုပ်လို့မရဘူးလေဒီစိတ်ယုံသွားမယ်ဆိုရင်ဒီစိတ်ယုံကိုတေချာပေါ့လွှတ်ရမှာလေတေချာပေါ့မရောက်ရင်လာဒါကျွန်တော်တို့အရေးယူတာဟိုအရင်ကတော့ကိုယ်တိုင်မျိုးတွေဖြစ်ကောင်းဖြစ်ခဲ့မယ်ဟိုရောက်မှအဲ့ဒါအလုံးမရှိတာလို့ဘာလို့ဒီလိုဖြစ်ခဲ့နိုင်ပြီအခုတော့ပြန်ဒီလိုမျိုးကိုလုပ်လို့မရဘူးနှစ်နိုင်ငံတပြည့်ပြည့်နဲ့ဒီ agency တွေအဲ့ဘာလို့ဒီလိုပေါ့အလုပ်ရှင်တွေပေါ်မှာထိန်းချုပ်လာတာလေဒါမျိုးလုပ်လို့မရဘူးဖြစ်ချင်းဝက်ပါမယ်မရတဲ့ပြဿနာပေါ့နော်ဒီလိုပြဿနာတွေရှိတယ်သူတို့ဒီစိတ်ဝင်လို့ပြောပြီးဟိုစိတ်ဝင်လွဲပြုလို့ဟာကအဓိကကသူတို့တည်တာနဲ့ကျွန်တော်တို့အရေးယူနေတာပဲလေဒါအဲ့ဒီမျိုးလုပ်လို့မရဘူး
ပြီးခဲ့တဲ့ဂျွန်လတုန်းကတော့မြန်မာနိုင်ငံရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကထိုင်းနိုင်ငံရဲ့ခီးစဉ်အတွင်းအလုသမားအဖွဲ့73ဖွဲ့နဲ့တွေ့ဆုံတဲ့အခါမှာနိုင်ငံသဘောတူညီမှုနဲ့လာတဲ့အလုသမားတွေအနေနဲ့နောက်ထပ်ပြဿနာတွေမဖြစ်အောင်နှစ်ဖက်ကြားခံကုမ္ပဏီတွေမပါဘဲလုံဆောင်ဖို့အတွက်တင်ပြခဲ့တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့အခုလိုပြောပြပါတယ်
။အဲ့ဒီအလုသမားပြည်ပကိုထွက်ခွာဖို့တဲ့လေရင်ခပ်ပြည်စီတိမောကပြည်စီကားကပြည်စီစာရွက်စာတမ်းခပ်ပြည်စီအဲ့ဒီလိုအပ်တဲ့ငွေကြေးအမှန်တကယ်ကိစ္စကိုကြောက်ခံနေပြီးတော့ပုဂ္ဂလိကပန်ဖြစ်ဖြစ်အစုအပန်ဖြစ်ဖြစ်တစ်ခုကထိတ်ထုံမယ်အဲ့ဒါကိုအလုသမဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့လုပ်မယ်အလုသမဝန်ကြီးဌာနပြည်နယ်နဲ့တိုင်းပါနေပြီးတော့လောက်ကိုင်းရှာဖွေရုံးတွေဘလောက်ဖွင့်ထားတဲ့အလုသမတွေကကူညီဖို့တဲ့ဘယ်နှယုံဖွင့်ထားတယ်ဆိုတာပြောတယ်လေအဲ့ဒါကြောင့်မို့လို့အလုသမဝန်ကြီးဌာနရဲ့ဘန်ရဲ့ရက်ချေအုပ်ချုပ်ရေးနဲ့သွားပေါင်းလိုက်တာနဲ့တပြိုင်နက်ပွဲစားဆိုတဲ့ခေါင်းဥထက်တဲ့လူလမ်းစာလုံးဝရုံးနေပတ်တော့သွားမှာဖြစ်တယ်
ထိုင်းနိုင်ငံမှာမြန်မာလူသမား3သန်းထက်မနည်းအလုလောက်ကိုင်းနေပြီးနေ့စဉ်လိုလိုမြန်မာလူသမားတွေဟာပြဿနာတွေရင်ဆိုင်နေရပြီးဖန်စီခံရတာရောင်းစားခံရတာတွေပါကြုံနေရတာဖြစ်ပါတယ်ရှင်